မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နေရက်မပြောင်းရေးကြတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ကအကာအကွယ်ပေးဖို့ပြင်ဆင်နေတဲ့အကြောင်းအမေရိကန်သတင်းဌာန NPR ကအစိုးရတာဝန်ရှိသူတို့ကိုကိုးကားပြောဆိုလိုက်ပါတယ်။အမေရိကန်မှာရောက်နေပြီးသားမြန်မာနိုင်ငံသား1600လောက်တွေအကျုံးဝင်နိုင်မဲ့စီစဉ်ရအမေရိကန်မှာတစ်နှစ်ခွဲအထိတရားဝင်နေထိုင်လွတ်လပ်ကံဝင်ရမှာဖြစ်ကြောင်းလည်းအမည်မဖော်လိုသူအစိုးရရရှိသူကိုကိုးကားပြီးသတင်းကဖော်ပြခဲ့တာပါ။အမေရိကန်မှာလက်တလုံးဘလို့ပုံစံနဲ့နေထိုင်နေတဲ့သူတွေကိုလက်ခံသွားမှလဲဆိုတော့တိတိကျကျမသိရကြောင်းလဲပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့လုံရဲနဲ့နောက်ဆက်တွဲစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေပေါ်အကြမ်းဖက်နေနှင်းမှုတွေအတွက်အမေရိကန်ကမြန်မာစစ်တပ်ထိတန်းရာရှိတွေနဲ့မိသားစုဝင်တွေကိုအရေးယူတင်ခတ်မှုတွေကြီးညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့စီစဉ်နေတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါရယ်